စစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်မှုအပေါင်းကနေပြည်သူတရားလုံးကိုအကာအကွယ်ပေးဖို့အလေးနဲ့လိုအပ်သေးပါတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာသံအမတ်ကြီးကတောင်းဆိုလိုက်ပါတယ်။ခွန်ဆက်၆ကြိမ်ကြောင့်ကုလသမဂ္ဂအထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာအမြဲတမ်းမြန်မာကုသလေသံအမတ်ကြီးဦးကျော်မိုးထွန်းကသူ့မိန့်ခွန်းမှာအောက်တိုဘာ29ရက်နေ့ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်
။ The first timely action from the United Nations in particular the UN Security Council is well overdue. What are you waiting for? Please save lives of the people of Myanmar. And thank you.
ကုလသမဂ္ဂအထူးသဖြင့်လုံခြုံရေးကောင်စီကနေအချိန်နဲ့တပြေးညီတိတိကျကျပြတ်ပြတ်သားသားအရေးယူဆောင်ရွက်ကြဖို့အချိန်ကကောင်းကောင်းကြီးကိုကျော်လွန်နေပါပြီ။ခင်ဗျားတို့ဘာကိုစောင့်နေကြတာပါလဲလို့မြန်မာပြည်သူတွေရဲ့အသက်နဲ့ဘဝတွေကိုကျေးဇူးပြုပြီးကယ်တင်ကြပါလို့တာမတ်ကြီးဥကျော်မထွန်းကပြောသွားတာပါ။မြန်မာပြည်သူတွေရဲ့အခြေခံဒုက္ခရေးတွေအပေါ်အထူးအာရုံစိုက်အရေးယူဆောင်ရွက်ကြဖို့လည်းဥကျော်မထွန်းကတိုက်တွန်းသွားပါသေးတယ်။ချင်းပြည်နယ်ဌာနမြို့မှာစစ်ကောင်စီတပ်တွေကခရင်ဖျားချောင်းတစ်ချောင်းအပါအဝင်အင်ဂျီတရားချောင်းကိုမကြင်းကမိတင်ရှုခဲ့တယ်လို့လည်းသူ့ဘိန်ကောမှာပြောကြသွားခဲ့ပါတယ်။လက်နဲ့ကြီးတွေကြပြီးမှမီးလောင်တာလားမီးကိုရှို့တာလားကျမတို့ဘာပြောအောင်ကိုမသိတော့ပါဘူးလို့အင်ကျက်စီးသွားတဲ့အမျိုးသမီးတယောက်က DFP သတင်းထောက်တာကိုပြောပါတယ်။အ ਨੇ ဆုံးအင်ဂျီတရားမီးလောင်ပျက်စီးသွားတယ်လို့ Save the Children နိုင်ငံတကာလူမှုကူညီရေးစင်တာဝန်ထမ်းအဖွဲ့ကပြောပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကတော့အခုလိုမီးလောင်ရတာဟာ CRPH NUG နဲ့ PDF ခေါ်ဒေသခံကာကွယ်ရေးတပ်တွေကမိရှုဖြက်စီးတာကြောင့်ဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့လကတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ထန်တလာမြို့သူမြို့သား8500ကမြို့ကနေထွက်ပြေးကြရပြီးအိန္ဒိယနိုင်ငံတဲကိုဝင်သွားကြရပါတယ်။မေလတုန်းကလည်းမင်းတပ်မြို့ကိုလက်နက်ကြီးတွေနဲ့စစ်ကောင်စီကတိုက်ခိုက်ခဲ့ပြီးမြို့ကိုရေဖြတ်ထားခဲ့ရတယ်လို့ဒေသခံစစ်ဆေးရဆက်ကြီးလက်နက်ခိုင်အဖွဲ့ဝင်တယောက်ကပြောတဲ့အကြောင်း AFP သတင်းဌာနကဆိုပါတယ်။